ရန်ကုန်မှာရှိတဲ့မြန်မာငြိမ်းချမ်းရေးစင်တာမှာဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးကော်မတီနဲ့လူငယ်ကွန်ရက်အဖွဲ့တွေဒီကနေ့တွေ့ကြရတယ်ဆိုတော့တွေ့တွေ့ဆုံမှုအတွင်းမှာတွားပြီးတော့ဒီဆွေးနွေးပွဲကိုတက်ကြတဲ့လူငယ်ကွန်ရက်အဖွဲ့တွေအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဘာတွေများဆွေးနွေးကြတာရှိသလဲဘာတွေများတင်ပြတာရှိပါသလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီနေ့တက်ရောက်လာတဲ့အဖွဲ့တွေအနေနဲ့ပထမဆုံးကျွန်တော်တို့ဒီဆွေးနွေးပွဲလေးမတိုင်ခင်မှာကျွန်တော်တို့ဒီချုပ်ပြင်ပြီးတော့ညနိုင်ဆွေးနွေးပွဲလေးတော့လုပ်ရပါတယ်အဲဆွေးနွေးပွဲလေးရနေဆိုကျွန်တော်တို့သုံးချက်ကိုအဓိကထားဆွေးနွေးမယ်ဆိုပြီးကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်နံပါတ်၁အချက်အနေနဲ့ကတော့ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်တွေမှာလူငယ်တွေရဲ့အောင်မှုခန်းကနေပတ်သက်ပြီးတော့ဒီငင်းငယ်ခေါ်ဆောင်ရေးအဖွဲ့အနေနဲ့ဘယ်လိုများသဘောထားရှိပါလဲဆိုတဲ့ဟာကိုကျွန်တော်တို့မေးမြန်းခဲ့ပါတယ်။နောက်ဒုတိယအချက်အနေနဲ့ကတော့ဒီငင်းငယ်ဆွေးနွေးပွဲတွေကိုနိုင်ငံရေးအားအမငံချက်ရှိအောင်ဘယ်လိုများဆောင်ရွက်ထားပါလဲဆိုတဲ့ဟာကိုမေးမြန်းခဲ့ပါတယ်။နောက်တတိယအချက်အနေကတော့ငင်းငယ်ဆွေးနွေးပွဲတွေပြည်စုံဆွေးနွေးမှုတွေလုပ်ပြီးတိုင်းမှာငင်းငယ်အဖွဲ့အစည်းတွေနဲ့ဆိုဆိုချက်ကိုကျွန်တော်တို့တောင်းဆိုခဲ့ပါမယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုကိုတီဟမောင်မောင်တို့ဘက်ကတင်ပြတဲ့အချက်အလက်တွေပေါ်မှာဝင်ကြီးဦးအောင်မင်းတို့ဘက်ကဘာများပြန်ရှင်းပြတာရှိလဲရှင
်ဟုတ်ကဲ့တော့ပါခင်ဗျာဒီငင်းငင်းချက်စနေမှာလူငယ်မှုငယ်တွေရဲ့ပေါင်းမှုခန်းခါနာနဲ့ပတ်သက်ပြီးတော့ဝင်ကြီးဦးအောင်မင်းကလမ်းဖွင့်ပေးထားပါတယ်ဒီကတော့ကတော့ကျွန်တော်တို့ဒီမှာလူငယ်တွေကငင်းငင်းချက်စနေမှာပုံမှန်ပေါင်းဝင်ဆောင်ရွက်တင်ပါတယ်ပေါင်းမှုဆောင်ရွက်မှုတွေတော့လည်းဒီဝမ်းမြောက်ဝမ်းသာချူဆူပါတယ်လို့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ခုဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ဟလာတွားပြီးဆွေးနွေးကြတဲ့လူငယ်ကွန်ရက်အဖွဲ့တွေအနေနဲ့ဒီမြန်မာနိုင်ငံအတွင်းမှာအစိုးရနဲ့ဟလာဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆွေးနွေးနေတဲ့အပြစ်ရဲ့ရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့ဟိုလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဘလို့နားလည်ထားတာရှိပါသလဲပြီးတော့ဒီလိုဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာရောဘလို့အမြင်တွေရှိတယ်လဲဘလို့သဘောထားတွေရှိပါလဲရှင
်ကျွန်တော်တို့မှာကအဓိကကဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာကျွန်တော်တို့မှာဒီဂျုံလောင်းတဲ့အချက်နဲ့ဒီတိတ်မရရှိသေးတဲ့အတွက်ကျွန်တော်တို့ဒီဟာတွေကိုပုံမူပြီးတော့ဒူတွေတိအောင်ပုံမူချပြပေးဖို့ဟာကြတယ်ကျွန်တော်တို့တောင်းဆိုနေရတာဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီငငယ်ဆွေးနွေးပွဲတွေကတောင်းမီးတွေလားရန်ဆန်တွေလားဆိုရဲအရာတစ်ခုကျွန်တော်တို့သုံးသပ်လို့ရမှာပါအခုကျွန်တော်တို့ကထုတ်ပြန်လိုက်တဲ့ statement တစ်ခုမဟုတ်တော့ကျွန်တော်တို့ဖတ်လိုက်ရတယ်ဘလို့ဆက်လက်တွေကိုဆွေးနွေးခဲ့တယ်ဘလို့ဆက်လက်တွေကစန့်ချနေတယ်ဘာတွေကျန်နေလဲဆိုရဲအရာတွေကိုကျွန်တော်တို့သိရှိနေတဲ့အတွက်အခုလိုတိုင်းသာလက်နက်ကိုင်ဖွဲ့စည်းအဲဒီကိုစားပြုတဲ့ SCCD ဖွဲ့နေကြ UWC နဲ့ကျွန်တော်တို့ကလို့ဆက်ဆောင်ဆွေးနွေးမှုတွေလုပ်နေတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီဟာမောင်မောင်တို့အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာဒီအများပြည်သူသိရှိအောင်ပွင့်လင်းမြင့်သားမှုမရှိဘူးလို့ဆိုလိုချင်တဲ့သဘောလားရှင
်ဟုတ်ကဲ့ခင်ဗျာအခုဆိုရင်ကျွန်တော်တို့ကပုံမူပြီးတော့သိရှိလိုရပါတော့ဘာလို့ဆိုတော့ကျွန်တော်တို့ဟိုပရိုချပ်ပြလိုက်တဲ့အတိုင်းပဲကျွန်တော်တို့သိရှိနေရတယ်ဥပမာဆွေးနွေးပွဲမှာဆိုရင်ကျွန်တော်တို့ဘယ်နှချက်ဆွေးနွေးတယ်ဘယ်နှချက်သဘောတူတယ်ဆိုတာတော့ပဲကျွန်တော်တို့ပြောထားတယ်တကယ်ရတယ်ဆက်စပ်မျိုးပြောတယ်ပြီးရင်သဘောတူညီထားတဲ့ချက်တွေကိုဟိုဆွေးနွေးတယ်ပေါ့အဲ့ကျွန်တော်တို့ဒီခေါက်ကျွန်တော်တို့ကဘာတွေကိုသိရှင်ပါလဲဆိုတော့အာဂျင်နာတပြေလိုဟာမျိုးအစကျွန်တော်တို့ထုတ်ပြန်မှုတွေမရှိပါဘူးအာဂျင်နာဆက်နေလို့မျိုးအမျိုးတွေကိုပါထုတ်ပြန်တယ်ဆိုရင်ဒီနောက်ပိုင်းနိုင်ငံရေးရဆွေးနွေးမှုတွေလုပ်လာတဲ့အချိန်မှာအဲ့ဒါတွေကအရေးကြီးတဲ့ခန်းကဏ္ဍကိုရောက်တဲ့အတွက်အဲ့ဒါမျိုးတွေထုတ်ပြန်ကြည့်တာပြီးလို့ကျွန်တော်တို့တောင်းဆိုထားတာပါလက်ရှိအပြည့်အဝလုပ်ငန်းစဉ်ကတော့အဲ့မြန်မာပြည်မှာအကောင့်နဲ့ပေါ်လာမယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်သူတစ်ဖြစ်လူငယ်ကွန်ရက်အဖွဲ့တွေအနေနဲ့ငင်းချင်းလုပ်ငန်းစဉ်တွေမှာပါဝင်ခြင်းနဲ့ဆိုတော့ဘလို့အခန်းကဏ္ဍမျိုးတွေမှာပါဝင်ခြင်းပါလဲရှင်ဘလို့နေရာမျိုးတွေကနေပြီးတော့ဒီငင်းချင်းလုပ်ငန်းစဉ်တွေမှာဝင်ရောက်ပူးပေါင်းခြင်းနာပါလဲရှင
်ဟုတ်ကဲ့ဒီနိုင်ငံတနိုင်ငံမှာဆိုရင်လူငယ်တွေကစိတ်ဟုတ်တော့ဒီထဲမှာလည်းအခုပါဝင်ဖြစ်တယ်အဲ့တော့ဘလို့ဒီလူငယ်တွေကလူငယ်တွေနဲ့သက်ဆိုင်တဲ့ခန်းကဏ္ဍလူငယ်တွေလုပ်ပေးနိုင်တဲ့ခန်းကဏ္ဍကိုကျွန်တော်တို့ပါဝင်နေအောင်ကျွန်တော်တို့ပြောခဲ့ပါတယ်နောက်လူငယ်တွေကဒီငယ်ရဲဆွေးနွေးပွဲတွေမှာလေ့လာပြီးတက်ရောက်ခွင့်ရတယ်ကျွန်တော်တို့တောင်းဆိုခဲ့ပါတယ်။အောက်လေးဆိုလူငယ်တွေကနောက်တစ်ချိန်မှာလူကြီးဖြစ်လာရင်တချို့လိုကိစ္စတွေကျွန်တော်တို့ business ကဆောင်ရွက်ရမှာဖြစ်တဲ့အတွက်အခုချိန်ကြီးကလေ့လာသူချင်းနဲ့ကျွန်တော်တို့ပါဝင်ဝင်အောင်လည်းကျွန်တော်တို့အဓိကထားတောင်းဆိုပါတယ်။ပြီးရင်ဒီငယ်ရဲဆွေးနွေးမှုဒီမှာလည်းလူငယ်တွေကစိတ်ဝင်စားအနေနဲ့ဝင်ရောက်ဆွေးနွေးပိုင်ခွင့်ကိုလည်းကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးကော်မတီဝန်ကြီးဦးအောင်မင်းတို့ဘက်ကနေပြီးတော့ဒီကိစ္စတွေအပြင်တခြားပေါ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးချက်ပြီးဘာတွေများရှင်းပြလိုက်တာရှိသေးလဲရှင
်ဟုတ်ကဲ့ဝန်ကြီးဦးအောင်မင်းတို့ကတော့သူတို့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့အပိုင်းတော့သူတို့ကြောနိုင်တယ်လို့တော့သူတို့ပြောသွားခဲ့တယ်ဒီဟာကိုသူလူငယ်တွေလည်းပုံပုံပါဝင်တဲ့ဒီငြိမ်းချမ်းဖြစ်စဉ်တွေအမှန်တကယ်ခိုင်မာမှုကကျွန်တော်တို့အားလုံးမှာတာဝန်ရှိရဲ့ပုံစံမျိုးကိုကျွန်တော်တို့ပြောသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးရမောင်ကျေးဇူးအများကြီးတင်ပါတယ်